လာပါရှင်2024ခုနှစ်ဇူလိုင်လ16ရက်လွတ်လပ်တဲ့အာရှအသံ RFA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစပြီးထုတ်လွှင့်နေပါပြီ။ကျမဇူလိုင်မျိုးပါရှင်ဒီနေ့မနက်စီစဉ်မှာစစ်ကောင်စီဝင်ငွေရစေတဲ့လုပ်ငန်းတွေကိုအေးအေးယူဖို့အဖွဲ့အစည်း240ကတောင်းဆိုလိုက်တဲ့အကြောင်းနဲ့အတူနောက်ဆုံးရသတင်းတွေနဲ့မြန်မာပြည်ကလူငယ်များအပတ်စဉ်အစီအစဉ်ကိုလည်းထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။မြန်မာနိုင်ငံတဝန်းလူသားချင်းစာနာရေးပြဿနာပိုပြီးကြီးမားလာတဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်ရကြောင်းဥရောပနိုင်ငံတွေကကိုယ်စားလှယ်တွေကိုစားဥရောပသမဂ္ဂဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကကြေညာချက်တစ်စောင်မနေ့ကထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်အန်အကြမ်းဖက်မှုနဲ့ပဋိပက္ခတွေအရှိန်မြင့်လာပြီးနိုင်ငံတကာလူ့အခွင့်အရေးဥပဒေနဲ့နိုင်ငံတကာလူသားချင်းစာနာရေးဥပဒေကိုချိုးဖောက်နေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်တယ်လို့လည်းဖော်ပြပါတယ်။ရခိုင်ပြည်နယ်ကတိုက်ပွဲတွေမှာရိုဟင်ဂျာတွေအပါအဝင်စစ်ဘေးဒုက္ခသည်တွေကိုလူသားတိုင်းအဖြစ်အသုံးချနေတဲ့အကြောင်းမကြသေးခင်ကရရှိတဲ့သတင်းတွေအရသိရတယ်လို့လည်းဖော်ပြပါဗျ။ဒုက္ခသည်စခန်းတွေကိုစစ်စခန်းတွေအဖြစ်အသုံးပြုနေပုံရပြီးဒီစခန်းတွေအနီးတစ်ဝိုက်မှာစစ်ကောင်စီကမြေမြုံမိုင်းတွေချထားတယ်ဆိုတဲ့သတင်းတွေကိုအထူးသဖြင့်စိုးရိမ်တယ်လို့လည်းရေးထားပါဗျ။စစ်ကောင်စီလက်အောက်ခံမြမစီးပွားရေးဘဏ် MEB နဲ့မြမရေနံနဲ့တဘာဝတန်းငွေလုပ်ငန်း MOGE ကိုဟန်ချက်ညီညီအရေးယူပိတ်ဆို့ဖို့မြမနဲ့နိုင်ငံတကာအဖွဲ့အစည်း240ကမနေ့ကတိုက်တွန်းလိုက်ပါဗျ။စစ်ကောင်စီဟာအရက်သားပြည်သူတွေအပေါ်ရက်စက်တဲ့လောရက်တွေကျူးလွန်ဖို့လက်နက်နဲ့လေယာဉ်စီဝယ်ယူဖို့နဲ့နိုင်ငံတကာဗန်ဒါရေးစည်းကွက်ကိုဝင်နိုင်ဖို့ဒီလုပ်ငန်းတွေကိုဆက်ရနာသိမ်းချိန်ကစပြီးတော့အသုံးချနေတယ်လို့ပူးတွဲကြေညာချက်မှာဖော်ပြပါဗျာ။2023ခုနှစ်မှာထိုင်းကုမ္ပဏီတွေဟာထိုင်းဗန်တွေကိုအသုံးချပြီးစစ်ကောင်စီကိုလေယာဉ်လောင်စာဆီအမေရိကန်ဒေါ်လာသန်း80ဘိုးရောင်းချခဲ့တဲ့အတွက်အရက်သားတွေကိုစစ်ကောင်စီကပုံမို့တိုက်ခိုက်နိုင်တယ်လို့လည်းထောက်ပြပါဗျာ။အာဖရိကတိုက်တဝန်းမှာလုတ်ကင်နေတဲ့စင်ကာပူအခြေစိုက်ဆာဟာရာနိုင်ငံတကာစွမ်းအင်ကုမ္ပဏီဟာမြန်မာစစ်ကောင်စီအတွက်ဂျက်လေယာဉ်လောင်စာဆီတင်ပို့နေတာတွေနဲ့မပါဝင်မပတ်သက်ဘူးလို့ပြောလိုက်ပါတယ်။နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ AI ရဲ့ဇူလိုင်လ10ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာပါရှိတာကိုညင်းဆိုလိုက်တာဖြစ်ပြီး AI ဟာအချက်အလက်အမှားတွေရရှိထားတယ်လို့ပြောကြားတဲ့အကြောင်း The Africa Report သတင်းကမနေ့ကဖော်ပြပါတယ်ရှင်။စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာအရသာတအုပ်သေးဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့တအမ်းအမျိုးသားလူမျိုးရေးတပ်မတော် TNL ကမနေ့ကသတင်းထုတ်ပြန်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်မဟာမိတ်အဖွဲ့တွေက4ရက်ကြာတစ်ဖက်သက်အပြစ်ရထားချိန်မှာစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးဇက်တိုက်ပစ်ခတ်တိုက်ခိုက်နေတယ်လို့လည်း TNL ကပြောပါတယ်။စစ်ကောင်စီတပ်ချင်းမြန်တပ်ရင်းခမရ901နဲ့ခမရ902တပ်ဖွဲ့ဝင်တွေကထိုးစစ်ဆင်တိုက်ခိုက်လာတာကြောင့် TNL တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ခဲ့တယ်လို့လည်းပြောပါတယ်ရှင်။ online လောင်းကစားလုပ်ငန်းတစ်ခုကပိုင်ဆိုင်ပြီးနေရာသစ်မှာလုတ်ကင်မဲ့ကွန်ပျူတာပစ္စည်းကိရိယာတွေကိုနေ जा ဆောင်တပ်ဖွဲ့ဝင်တွေကထိုင်းမြန်မာနယ်စပ်ထခရိုင်မဲဆောင်မြို့နယ်မှာဇူလိုင်လ14ရက်နေ့ညကကြားပြတ်သိမ်းဆည်းလိုက်တယ်လို့ Bangkok Post သတင်းကမနေ့ကဖော်ပြပါတယ်။ Cambodia နယ်စပ်ထိုင်းနိုင်ငံအရှေ့ပိုင်းကလောင်းကစားနဲ့ငွေလိမ်ကိုင်းတွေအခြေချတဲ့စာကောင်းခရိုင်ကိုပစ္စည်းတွေပို့ဆောင်ချိန်မှာကြားပြတ်ဖမ်းဆီးမိတာပါ။ကုန်တင်ကားတစီးမှာကွန်ပျူတာတွေ၊မော်နီတာတွေ၊ပါဝါဘန့်တွေနဲ့တခြားပစ္စည်းတွေအပြည့်တင်ဆောင်လာတယ်လို့လည်းသတင်းမှာဖော်ပြပါဗျ။မကြသေးခင်ကလည်းထခရိုင်မှာပဲဒီလမ်းကြောင်းအတိုင်းပို့ဆောင်တဲ့ကွန်ပျူတာနဲ့အရန်ပစ္စည်းတွေကိုဖမ်းဆီးမိခဲ့ပြီးတရားမဝင်လည်ပတ်နေတဲ့ဒီလုပ်ငန်းကပဲပိုင်ဆိုင်တယ်လို့ယူဆရတယ်လို့ဆိုပါတယ်ရှင်။သတင်းတွေကိုတင်ပြခဲ့တာပါရှင်စစ်ကောင်စီကမှတ်ပုံတင်ကွင်းပြုထားတဲ့နိုင်ငံရေးပါတီ၄ခုကိုတရုတ်ကွန်မြူနစ်ပါတီကတီးတန့်ဖိတ်ကြားလိုက်ပါတယ်ဒီလိုဖိတ်ကြားမှုအပေါ်လေလာသူတွေရဲ့ဝေဖန်သုံးသပ်ချက်တွေကိုမတ်ရင်မျိုးသူတင်ပြထားပါတယ်ရှင
်စစ်ကောင်စီကမှတ်ပုံတင်ကွင်းပြုထားတဲ့နိုင်ငံရေးပါတီ58ပါတီတွေကပါတီ၄ခုနဲ့ဆက်ဆံရေးမြင့်တင်ဖို့ဆိုပြီးတော့လာမယ့်ဇူလိုင်လ20ရက်နေ့ကနေ28ရက်နေ့အထိတရုတ်နိုင်ငံကိုလာရောက်လည်ပတ်ဖို့တရုတ်ကွန်မြူနစ်ပါတီကတီးတန့်ဖိတ်ကြားထားပါတယ်။ဖိတ်ကြားခံရတဲ့ပါတီတွေကတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီ၊ပြည်သူ့ပါတီ၊ရခိုင်ဦးဆောင်ပါတီနဲ့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရက်တစ်ပါတီကြားဖြူတို့ဖြစ်ပါတယ်။ ဒီခီးစဉ်အတွင်းတရုတ်ကွန်မြူနစ်ပါတီကဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့လည်းတွေ့ဆုံဖို့ရှိတယ်လို့ဖိတ်ကြားခံရတဲ့ရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က RFA ကိုပြောပါရယ်
သူတို့ဖိတ်လို့သွားကြတာပါပါတီတစ်ခုချင်းကိုပါတီအမည်နဲ့ဖိတ်တာလေအဲ့တော့ကုမင်းဖက်မှာတော့တရုတ်ပြည်ကွန်မြူနစ်ပါတီရဲ့ကျေးလက်ပါတီတွေဘလို့တိဆောက်ထားတယ်လေဆိုတာရေယူနန်ဒေသရဲ့တိုင်းသားတွေပေါ့ဗျာသူတို့ရဲ့အနေထားတွေကိုလစ်လာဖို့ရေသူတို့ခကတောင်အာရှ Expo တခုရှိရကြအဲ့ဒီအခမ်းအနားကိုတက်ဖို့ရေအဲ့နောက်ပီကင်းကိုသွားမယ်အဓိကတော့ ICPC ကဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဖို့ပါပဲ
ဘလို့အကြောင်းအရာတွေကိုအဓိကဆွေးနွေးဖြစ်မလဲဆိုတာတော့တရုတ်နိုင်ငံဘက်ကတည်ကျင်နာတွေမင်းမြန်လာမှုတွေအပေါ်မှာမူတည်လိုက်မယ်လို့ဖိတ်ကြားခံရတဲ့နိုင်ငံရေးပါတီတွေကပြောပါတယ်ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့တရုတ်နိုင်ငံကမြန်မာနိုင်ငံရေးပါတီတွေရဲ့အခန်းကဏ္ဍကိုအာရုံစိုက်လာတာလို့ RFA ကိုပြောပါတယ
်အဓိကကတော့ကျွန်တော်တို့ဒီလက်ရှိပဋိပက္ခမှာအခုကနိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းဖို့ဆိုတဲ့အတော့ပါဒီတွင်နိုင်ငံရေးပါတီတွေရဲ့အကန့်ကန်တာကိုဒါရုပ်ဒီလိုသမ္မတနိုင်ငံကနေပြီးတော့အာယုံဆိုင်လာတဲ့သဘောတွေကျွန်တော်ကတော့အဲ့လိုမြင်ပါတယ
်တရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားစာမှာတော့ဒီခီးစဉ်အတွင်းကျေးလက်ဒေတာဖွံ့ဖြိုးရေးနဲ့ပိုလန်မှစီမံကိန်းအကောင့်ထည့်ဖို့ဆောင်ရေးတရုတ်နိုင်ငံကကျွမ်းကျင်သူတွေနဲ့အမြင်သဘောချင်းဆွေးနွေးဖလှယ်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံရေးပါတီတွေကိုအခုလိုဖိတ်ကြားတွေးဆတာကအားလုံးပါဝင်တဲ့တွေးဆဆွေးနွေးရေးအတွက်စစ်ကောင်စီရဲ့သဘောထားပြော့ပြောင်းလာအောင်တရုတ်နိုင်ငံကကြိုးပမ်းတဲ့သဘောပဲလို့တရုတ်နိုင်ငံရှေ့ဆိုင်မြန်မာအရေးလိလာသူဒေါက်တာလှကျော်စောကသုံးသပ်ပါတယ
်သူစစ်ကောင်စီကိုပြော့လာအောင်သူလုပ်နေတာဗျအဲ့တော့စစ်ကောင်စီနဲ့အဆင်ပြေတဲ့ပါတီတွေခေါ်ပြီးတော့ဖိတ်ပြပြီးတော့သူပြမှာကလည်းအဲဆင်းရဲမှုပွားပြောက်ရေးတွေဘယ်လိုလုပ်တယ်သူတို့ရဲ့ပြည်သူ့အတိုင်းအမြန်ကကွန်ကရစ်ကဘာတွေလုပ်တယ်ဆိုတာဟိုနိုင်ငံရေးနည်းတွေနဲ့ပြပြီးတော့အဲ့ဒီလူတွေကနေတဆင်ဆင့်ကောင်စီကိုပြောတဲ့သဘောပဲလေ
ပြီးခဲ့တဲ့ဇူလိုင်လ6ရက်နေ့ကလည်းစစ်ကောင်စီဒုတိယကောင်ဆောင်ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်းဟာတရုတ်နိုင်ငံကိုသွားရောက်ခဲ့ပါတယ်အလားတူပြီးခဲ့တဲ့ဇွန်လကလည်းတမရဟောင်းဦးသိန်းစိန်ကိုတရုတ်အစိုးရကဖိတ်ကြားတွေ့ဆုံခဲ့ပါတယ်ရှင်
အခုဆက်ပြီးမြန်မာပြည်ကလူငယ်များအပတ်စဉ်အစီအစဉ်ကိုထုတ်လွှင့်ပါမယ်။ဒီတစ်ပတ်မှာတော့ကယားပြည်နယ်တနေရမှာကောလိပ်ကျောင်းတည်ထောင်ထားတဲ့ကရင်ပြည်လူငယ်လေးတဦးအကြောင်းမခက်မှာတင်ပြထားပါရစေ
။2023ခုနှစ်ဇန်နဝါရီလမှာစပြီးတော့ဖွင့်လှစ်ခဲ့တဲ့လူငယ်အကယ်ဒမီကောလိပ် YAC ဟာကယားပြည်နယ်တနေရမှာရှိနေပါတယ်။အခုချိန်မှာကျောင်းအိတ်ကျောင်းသားနေထိုင်တဲ့ကျောင်းသား60ကျော်ကိုသင်ကြားပေးနေတဲ့ဒီကောလိပ်လေးဟာကယားပြည်နယ်ထဲကလူငယ်လေးတွေစုပေါင်းစတင်ခဲ့တဲ့3လတင်နန်းလေးကနေတည်တည်ခဲ့တာဖြစ်ပါတယ်
။အဲကျွန်တော်တို့ဒီ YC မစတင်ခင်မှာဆိုရင်ဘောနော်ဒီတော်လိုင်းရင်ကာလဖြစ်နေတာတကြောင်ရဲ့တစ်ဖက်မှာလည်း COVID-19 ကလည်းမပြီးသေးတာတကြောင်ပေါ့လေ။ဆိုတော့အဲဒီမှာအကျောင်းနေအရွယ်ကလေးတွေလူငယ်တွေတော်တော်များများဒီကျောင်းတက်ဖို့ပေါ့နော်သူတို့ရင်နာခဲ့ရတဲ့အခြေအနေကျွန်တော်တို့ကြုံတွေ့ခဲ့ရတယ်။အဲဒီမှာအများအပြည့်တွေ့ရတာကဒါလူငယ်အပိုင်းပေါ့နော်။ကျောင်းနေအရွယ်လူငယ်ဆိုရင်ဒါသူတို့ကျောင်းမတက်တော့မနဲ့လင်လွင့်နေတာမျိုးအများကြီးတွေ့ရတယ်။အဲဒီကနေပြီးတော့ကျွန်တော်တို့ဗလန်ချီတွေဖွဲ့တယ်။သက်ဆိုင်ရာဆရာဆရာမတွေနဲ့ပူးပေါင်းပြီးတော့ပေါ့နော်။အဲဒီကျောင်းသားကျောင်းသူတွေကျောင်းပြတဲ့နယ်ဖို့ကျွန်တော်တို့စီစဉ်ခင်ကြရတယ်ပေါ့လေ။အဲလူငယ်တွေအတွက်ကိုကျွန်တော်တို့ဒီ3လ program course တစ်ခုကျွန်တော်တို့ရန်ခင်ကြရတယ်ပေါ့။အ
ဲ့နောက်နှစ်နှစ်တင်နန်းတက်ပြီးတော့ဒီပလိုမာပေးမယ်လူငယ်အကယ်ဒမီကောလိပ်ဖွင့်ဖို့စိတ်ကူးရခဲ့တယ်လို့ခူပရိရေကပြောပါတယ
်ဒီကျောင်းမှာလာကျွမ်းကြတဲ့ကျောင်းသားကျောင်းသူတော်များတွေက local organization နေနဲ့သူတို့ချစ်ဆက်ပြီးလှုပ်လှုပ်နေရပြီး NGO INGO ပြီး DCSO တွေအစားဖြစ်ပေါ့နော်တွားနေကြကျွန်တော်တွေ့ရတယ်အဲ့ဒီကနေပြီးတော့ဒီဆရာခန်တို့လာတော့ဒါသူတို့ဒီ scholarship program ဆက်သွားတာမျိုးရှိတယ် very border area တွေမှာဆိုကျန်တဲ့ဒီ university college တွေကိုဆက်ပြီးတော့ join တာမျိုးကျွန်တော်တွေ့ရတယ်ပေါ့နော်တစ်ဖက်မှာ40ခန်တို့လောက်ကလူငယ်တွေကဒါမြင်ပြမှာပဲပေါ့နော်ဒီတိုင်းပဲသူတို့အရင်တော့ကဒုံကြီးနေခဲ့တဲ့တိုင်းပဲပြင်ပြီးနေခဲ့ကြတာမျိုးတွေ့ရတယ်အဲ့တော့ဒီအဲ့အရာအနေနဲ့ကျွန်တော်စဉ်းစားစရာတစ်ခုဖြစ်လာခဲ့တယ
်အဲ့လိုစဉ်းစားမိပြီးတဲ့နောက်ခူပရိရေတို့ဟာအချက်အလက်စရင်းတွေကောက်ကျောင်းသားတွေရှိရာကိုအိမ်တိုင်းရာရောက်သွားပြီးတော့ကျောင်းသားတွေဘာလိုအပ်တာလဲဘာလိုချင်တာလဲဆိုတာတွေကိုစကားပြောမေးမြန်းခဲ့ကြရပါတယ်
။ဒီကနေပြောရလာတဲ့ data တွေကျွန်တော်တွေ analyze လုပ်ပြီးတော့ဘောနောကျွန်တော်တို့ဒီလူငယ်တွေအတွက်ဘာလုပ်ပေးနိုင်မလဲပေါ့ဆိုတဲ့ပုံမှန်မူတည်ပြီးကျွန်တော်ဒီ YC ကြောင်းဖွင့်ခဲ့တယ်။ဒီ YC ကလည်းဒါ ီလူငယ်တွေအတွက်ပေါ့နော်အတဖက်တလန်ကနေပြီးတော့ပြည်ရဲ့ခွေရီကိုပြန်လဲပြီးတော့အာဝင်ကပိညာရဲ့ကောလိပ်ကျောင်းတစ်ခုအာဖြစ်လာခဲ့ရဆိုတာကိုလည်းအာထပ်ပြီးတော့ပြပချင်ပါတယ
်ခုဆိုရင်ဒီကောလိပ်ကလေးကိုဖွင့်တာတစ်နှစ်ခွဲရှိလာပါပြီဒီကောလိပ်ကနှစ်နှစ်တည်နှံ့ပြီးတဲ့ကျောင်းသားတွေဟာသူတို့ဆက်သွားရမယ့်လမ်းကိုအခုကတည်းကစဉ်းစားရွေးချယ်နေကြပါပြီ
ဒါဒီအကယ်ဒမီကျောက်ပြီးသွားတဲ့တချို့လူမျိုးဆိုရင်သူတို့ဒီ scholarship program တွေသူတို့ဆက်သွားဖို့ရှိတယ
်အာနာရှင်တော်လှန်ရေးပြီးသွားရင်လေ YAC ကျောင်းကဆက်ရှိနေမှာပဲလို့ခုဖရေးရဲ့ကပြောပါတယ်အနာဂတ်အတွက်လိုအပ်မဲ့ထင်တာတွေကိုပြင်ဆင်လုပ်ကိုင်နေပေမဲ့အခုအချိန်မှာအရေးအကြီးဆုံးကတော့တော်လှန်ရေးအောင်မြင်ဖို့ဖြစ်တယ်လို့ခုဖရေးရဲ့ကအလေးအနက်ပြောခဲ့ပါတယ်ရှင်
အခုဆက်ပြီးကရင်နီတိုင်းရင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်ရှင်။ဒေတာတွင်းကထူးခြားတဲ့သတင်းတွေကိုမြန်မာစာရန်ထိုးနဲ့တင်ပြထားပါတယ်ရှင
်။တရဘစီအမှုရှိကစီအစီဘီပကရည်တမြကြီးနျူစလီပရိုကူယီရင်းငနာငီရင်းငီချီလူဇူလာလက်ချီချူတဲမွန်ငီမော်လီယာဖေကယာလီတရကယာကြီးနုစတပကီဆီယနာကိုညာနဟောဒီကလပ်ပြင်းတဲ့တိတကြစီတဲ့ဟင်းမှာဣဆော့ပရိတနဲ့ခါလေးရီအစရနီတူပါမှာပရိယလျာကိုစီတဲ့ဘဲဇော်နီဒီဟင်းတဲ့တိတကြစီကေချူခေခုံရရီဘဘရမစဲစီတဲ့ငီလိုဘဲရလနီပိုးဒီမူကဟင်းတဲ့တိတကြစီတဲ့ဟင်းပါပဲ
ရလီကေပရိုဆိုဗီမူဘရိုခါလီကိုပရိယလျာကိုစီတဲ့ဣဆော့ပရိတနင်းနာယတနာနမှာဒီအနဘဲနီနာဟီခူရီရတူဖူနခုခီအစတီရနီတူပါနမှာဘဲဇော်နီဒီပုစုဝိမှုပစ်ချီကေဥအရကီဒေါကိုစီတဲ့ဟင်မှာလက်ပါရလောနတ်စရပါဖူးနေချူချဲချဲဝငီကခီနီတခါလီကူရောကခီဟဲနင်းကူလျာကူဖူးနေအစီချိုက်ပရိတနီနာဆမောဆောဘိုနမှာဘနကူဘီဆူစီတဲ့ဖူးနေတဲ့တဲဆော့ပရိတနီငီနေရီဖရီနီကဟီခူရီရနမှာအပြတ်ဆဲဝနီချူအငုဒူနီလာဖူးနေကူခီဘေဤပရီဘဲနီတိုဟင်းနေဖောနာပုစုဝိမှုပစ်ချီပရိယလျာကူစီတဲ့ဤဆော့ပရိတနီနာယီနမှာနော်ဟီယာပိုဖော်နီနာဟီကူရီယာဖူးနချီတန်တဘဲနီပါဟီကူရီယာတိုယီတနာနမာအစီတီရီယာနီတိုပါနဘဲဇော်နီဒူကီယလီကီကူဘဘဲဝဆဲခါလေးစီတဲ့ဟင်မာဟဲအော်တနီကစီတဲ့ဟင်နီဆော့ချာနီလေးစူစီတဲ့ဟင်နီမီပီနီနာမောကာပရဖူးနချီနော်ဟီယာနီမောကာစီတဲ့ညီလာဟောနာအပြည့်လူကြလောဘူးနကူခီကေချူခဲအငီနီလိုဘဲဟီယာနီကဒါဆဲဖူးနအစခဲတရိုစီတဲ့နဘဲလူဘဲဟျာနိကပရမောကာရဒူကေချူခဲနမလူဘဲနီလဲဒူဖိုနပရဘဲဆဲပရမောဒပရဟိနိဒူဂရတီတိုင်းဖိုနအချူတူလိဖွေဖိုအိုနိကငီဒိုပလနိကချီနဘဲလူဘဲနိကရမောကာဖိုနအပရမီချနိပရဘဲဆဲပရဟိနိဒူ
မောကာကရလိုအနိဆဲဘဲဘောနနီတိုင်းဖိုအမောကာတခုတဲမဟုတ်ဘူးလရှိအချင်းနေနေဆိုမောရတီဆိုတော့ရေတော်လွန်နိုင်ဖို့လေမောကာလိုအပ်နေရပေါ့နော
်ပြပြဝဆဲစီထေနကီချူခဲနမှာဒိုပလနီကကီချူချီထူမောကာစီထေလဘတ်တို့ဖူးနခုခီနော်ဟျာနီပရအမိုပလီနီကချီတူဝဒချူကူတီကလိုတာဖူးနခုခီဇေယလိုစီထေနမှာချူချာနီတူဖောနကီယလီကေကူကိုပြပြဆဲခါလေးစီထေနမှာလိုဘဲနီကမောကာစီထေနတူနာအီစီတူအပလမူရရိုစီထေအိုနဘဲမီချူဟျာနီပရကရဒူတဲလိုဘဲနီစီထေနမှာအော်ဟျာနီပူပါပရအိုက်စီယတွေမူနီဥပညာရေဟိနီဒီဖောနပြပြဝဆက်တော့ပူဆူပူစီတဲ့တဲလိုဘဲနီနဘာဘဲနမှာယချူမီဘာဟျာနီပရကချူတဲလိုဘဲနီလေရေနဒီနီရေလေဒီဖောနဥပညာရေဟိနီပူဒီဖောနမိကီယာလီကေကူအဲ့ဒီကေပြပြဝဆက်စီတဲ့နဣဆော့တဲနီလေးစုမီဘီနီပရမောကာချူဝဒလာမီဆုကလေချေဖူရီဗီဒဝါနင်ဂဘီဒေါကူလေဖာနာဆက်ပါပူနစီတဲ့နဘဲအော်နီချူခုံညာရေနမှာလပနတ်သတ်ပါနဟိုရဟောဆိုနာလဖူန
ဘီဂနီကတေဒီတကြစီတဲ့နာဘီယီနခေါ်တော့ပွေးမဖဲတုတ်ပမြဆင်းနီဒါကပေကယာလီတေဒီတကြစီတဲ့လော့ပလီဟေဘွေဒရေနီစီ
အာဖေရဲ့အင်ကာနိမနကင်းအစီအစဉ်တွေကိုဒီမှာပဲရန်နာပါရစေမြန်မာပြည်သူပြည်သားတွေအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေရှင်
Radio Free Asia. Radio Free Asia.